မြန်မာအသင်ကူးပြောင်းရေးလုပ်ငန်းစဉ်တွေအပါအဝင်ဒီမိုကရေစီနဲ့လူခွင့်ရေးတံပိုးတွေမြင့်တင်ဆောင်ရွက်ဖို့ American Center အစအဦးအစ်ကိုရန်ကုန်မြို့မှာ2016ခုနှစ်အကုန်မှာအပြီးတည်ဆောက်မှာဖြစ်ကြောင်း American နိုင်ငံရေးဌာနနိုင်ငံခြားရေးဌာနကကြေညာခဲ့ပါတယ် Virginia ပြည်နယ် Springfield ကEnvironment Management and Research in Ghana တာဝန်ယူဆောက်လုပ်သားမှာဖြစ်တယ်လို့လည်းနိုင်ငံခြားရေးဌာနရဲ့ကြေညာချက်မှာဖော်ပြထားပါတယ် American Center တဲ့အနေနဲ့ဘာတွေဆက်လုပ်သွားမလဲမြန်မာနိုင်ငံအတွက်ရောဘယ်လိုအကျိုးရှိစေမှာလဲဒီအကြောင်းအပြည့်စုံကိုမတ်အင်ဂျင်နိုင်ကတင်ပြပေးတော်မှာပါ
American နဲ့မြန်မာပြည်သူတွေအကြားယဉ်နီးနားလည်လာဖို့ American ရင်ကျင်းမှုတံပိုးတွေကိုမြှင့်တင်ဖို့စတဲ့ရည်ရွယ်ချက်တွေနဲ့လွန်ခဲ့တဲ့ဆယ်စုနှစ်ပေါင်းများစွာကတည်းကရန်ကုန် American Center ကဆောင်ရွက်ခဲ့တာပါအထူးသဖြင့် American Center ကဖွင့်လှစ်ထားတဲ့စာကြည့်တိုက်ကနေပညာရှင်ပေါင်းများစွာကိုဖိတ်ခေါ်ဆွေးနွေးတာဒီမိုကရေစီနဲ့လူ့အခွင့်အရေးတံပိုးတွေနဲ့မိတ်ဆက်ပေးတာစွမ်းရည်မြင့်တင်ရေးသင်တန်းတွေပေးတာအင်္ဂလိပ်စာသင်ခန်းစာပို့ချပေးတာစတာတွေကိုဆောင်ရွက်ပေးနိုင်ခဲ့တယ်လို့လည်းအမေရိကန်နိုင်ငံသားရေးဌာနရဲ့သတင်းထုတ်ပြန်ချက်မှာဖော်ပြထားပါတယ်။အခုအစ်စ်တည်ဆောက်မဲ့ American Center ရဲ့လုပ်ငန်းစဉ်တွေနဲ့ပတ်သက်လို့ American နိုင်ငံသားရေးဌာနပြောခွင့်ရအမျိုးသမီး Christine Forshi ကလည်းအခုလိုပြောပါတယ်။
The new center will continue with these activities and
ဒီဘာသာက American Center အသစ်အနေနဲ့လက်ရှိပေးနေတဲ့သင်တန်းတွေအစီအစဉ်တွေကိုဆက်လက်ဆောင်ရွက်သွားမှာဖြစ်တယ်လို့မြန်မာနိုင်ငံရဲ့ပြည်ပြင်ပြောင်းလဲရေးလုပ်ငန်းစဉ်တွေကိုအထောက်အကူဖြစ်စေမဲ့နည်းလမ်းတွေကိုလည်းကန့်လန့်သွားဖို့ရှိပါတယ်။မြန်မာနိုင်ငံရဲ့အမျိုးသားယဉ်ကျေးစီရင်နဲ့လူမှုအခြေပြုစွမ်းရည်မြင့်တင်ရေးတွေအပါအဝင်မြန်မာအသွင်ကူးပြောင်းရေးမှာအရေးပါတဲ့အခမ်းအနားတွေကိုပံ့ပိုးကူညီတဲ့အစီအစဉ်တွေကိုလည်း American Center အသစ်ကဥဆောင်ပြုလုပ်သွားမှာပါလို့ပြောခွင့်ရအမျိုးသမီး Christine Forshi ကပြောသွားပါတယ်။ရန်ကုန် American Center ကအင်္ဂလိပ်စာသင်တန်းနဲ့ဟောပြောပို့ချချက်တွေကိုတက်ရောက်လေ့လာခဲ့ပြီးအခု Washington ပြည်နယ်က Oregon တက္ကသိုလ်မှာလူမှုရေးရာစီမံကိန်းဘာသာရပ်ကိုတက်ရောက်သင်ကြားနေတဲ့ကိုဝင်းမင်းကလည်း American Center နဲ့ပတ်သက်လို့သူ့ရဲ့အတွေ့အကြုံကိုအခုလိုပြောပြပါဗ
ျ။ကျွန်တော်အတွေ့အကြုံနဲ့ပြောရမယ်ဆိုတော့ကျွန်တော်ဘဝကိုအချို့ကွေးတွေမှာပါတဲ့အတခုပေါ့ဗျာ။ဘာဖြစ်လဲလဲဆိုတော့ကျွန်တော်ကဒီဘုန်းတော်ကြီးတင်ပညာရေးအကြောင်းအရာကျွန်တော် American Center ကိုကဖိတ်လို့2004ခုနှစ်မှာအင်္ဂလိပ်စာစတင်ခဲ့တာ။အဲအဲ့လိုမျိုးစတင်ခဲ့တယ်။အဲ့ဒီကနေစပြီးတော့ကျွန်တော်အဲ့မှာဘာတွေလုပ်လဲဆိုတော့ဒီအင်္ဂလိပ်စာသင်တန်းလည်းတက်တယ်။ဒီ library မှာဆိုတော့ကျွန်တော်ကဒီ volunteer တယောက်အနေနဲ့ပထမဆုံး volunteer ပေါ့နော်ကျွန်တော်အဲ့ဒီ American Center နေစလုပ်ခဲ့တယ်။အဲ့ဒီကနေစပြီးတော့အင်္ဂလိပ်စာသင်တန်းနေရောဒီဆရာပြည့်သင်တန်းနေရောဒီသင်တန်းနေမှမဟုတ်ပေါ့နော်တခြားဒီလူငယ်ချင်းချင်းနဲ့ poetry တို့ဒီ public speaking class တို့ဒီကျောင်းသားတွေအချင်းချင်းဒီဖွဲ့ပြီးလုပ်တဲ့အဖွဲ့အစည်းတွေအစားပြီးလုပ်ပြီးတော့အမျိုးပေါင်းငယ်ရတယ
်။ American Center ဟာနာဖဆစ်ဆိုရခေတက္ကသိုလ်ကျောင်းတွေနှစ်နဲ့ချီပိတ်ထားတဲ့အချိန်ကာလတုန်းကလည်းကျောင်းသားလူငယ်တွေအတွက်ဗဟုသုတရှာဖွေဖို့အဓိကအားထားရာနေရာတစ်ခုဖြစ်ခဲ့တယ်လို့လည်း Virginia ပြည်နယ်မှာမြန်မာစာနီးပြနဲ့စာစစ်မှုလုပ်ကင်နေတဲ့ Matt Tata မြင့်ကသူ့ရဲ့အတွေ့အကြုံကိုအခုလိုပြောပြပါဗျာ။
ဟိုချိန်တော့တော့ဒီကျောင်းသားတွေပေါ့ကျောင်းပြတ်ချင်းတဲ့ကျောင်းသားတွေတတဲ့ကျောင်းတွေပါစာအုပ်တွေပါရှာတာနောက်ပြီးတော့တချို့တင်တန်းနေပေါ့နော်အဲ့လိုမျိုးတွေကအရန်ခက်တယ်ဒါပေမဲ့ American Center မှာဝင်လိုက်တဲ့အခါကျတော့ကိုယ်လည်းပတ်စံလည်းမကုန်ဘူးပေါ့နော်ပတ်စံလည်းမှားစရာမလိုပဲနဲ့စာကြည့်တိုက်မှာကိုလူချင်းနဲ့ဒီအမျိုးစုံဒီ magazine အစနောက်ပြီးတော့မှာ TOEFL ဆိုလဲ TOEFL အင်္ဂလိပ်စာနဲ့ပတ်သက်တဲ့စာအုပ်တွေရှိတယ်နောက်ပြီးတော့ဒီလိုမျိုးဒီသတင်းကြိုက်တဲ့လူတွေပါရေဆိုလို့ရှိရင်လဲ Times ဆို New Week ဆိုနောက်ပြီးတော့ဒီ Washington Post ဆိုသတင်းစာတွေအကုန်ဖတ်လို့ရတယ်နိုင်ငံခြားမှာကျောင်းသားချင်းချင်းတဲ့လူတွေဆိုရင်လဲသူတို့ကျောင်းနေရလာပြီးတော့ဒီဟောပြောပွဲတွေလာလုပ်တယ်လူငယ်တွေအတွက်ကအကုန်လုံးကိုဒီ American Center လာလာနဲ့ပဲဟိုထိတွေ့နိုင်တယ်လေ့လာနိုင်တယ်ဒီသင်တန်းတွေရောစာအုပ်တွေရောပေါ့နော်အတော်အကျိုးကျေးဇူးရှိခဲ့ပါတယ
် American Center အစ်စ်ကိုတော့2016ခုနှစ်မှာအပြီးတည်ဆောက်မှာဖြစ်ပြီးလက်ရှိ American တန်ယုံနဲ့ Mind the Way အကွာမှာတည်ရှိမှာပါဒါအပြင်ခုံရီအတွက်140လောက်စက်နဲ့ခမ်းမဆောင်အပါအဝင်ဆွေးနွေးခန်းစာသင်ခန်းတွေလည်းပါဝင်မှာဖြစ်ပါတယ်စာကြည့်တိုင်းမှာဆိုရင်လေကွန်ပျူတာကနေစာရွက်တွေကိုအလွယ်တကူထုတ်နိုင်တဲ့ပရင်တာတွေတက်ဆင်ထားမှဖြစ်ပြီးသတင်းမီဒီယာခန်းတွေကိုလည်းထားရှိမှဖြစ်တယ်လို့အမေရိကန်နိုင်ငံသားရေးဌာနထုတ်ပြန်ချက်မှာဖော်ပြထားပါတယ်ရှင်